ရန်ကုန်မြို့အဝင်အထွက်အဝေးဒီလမ်းမတွေပေါ်မှာဆစ်ဆစ်ရှာဖွေမှုတွေကိုအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်တွေကတိုးလွှင့်လာနေပါတယ်။ခီးသွွားသူတွေကမတင်လာသူလူငယ်ပိုင်းတချို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်။ရန်ကုန်ကလာတဲ့တရင်ကိုမဆုမြမောင်ကတင်ပြပေးပါမယ်ခင်ဗျာ။
ကြောက်ကြောက်ပုံစံဆန္ဒပြပွဲတွေအသေးစားပောက်ကွဲမှုတွေရန်ကုန်မြို့မှာဖြစ်နေချိန်မှာပဲမြို့အဝင်အထွက်အဝေးကြီးတန်းပေါ်သွားနေတဲ့ကားတွေကိုတပ်တွေကစစ်ဆေးရှာဖွေမှုတွေကိုအခုနောက်ပိုင်းမှာတိုးလုံနေပါတယ်။မတင်ကားတဲ့ကားတွေဆိုရင်အဝေးတပ်သားတွေကအဝေးသားတွေကအစတထည့်ချင်းကြီးစစ်ဆေးတယ်လို့ကိုရိုင်းကြုံရသူကပြောပြပါတယ်။စစ်ဆေးခံရတဲ့ထဲကမတင်ကားသူလူငယ်တချို့လည်းဖမ်းဆီးခံရတာတွေရှိနေပါတယ်။တကြံတွင်မှာမွေးရက်ကိုခဏပြန်ပြီးတော့ရန်ကုန်ကိုပြန်လာတဲ့သူတယောက်ကလမ်းတစ်လျှောက်သူ့ကြုံခဲ့ရတာမှာအိမ်ကြီးကားတွေကိုပို့ပြီးတော့ပြင်ပထားစစ်ဆေးတာတွေ့ရတယ်လို့ VOE ကိုပြောပြပါတယ်
။ဆက်စနေရနေ့ကပြန်လာတယ်။အဝေးကြီးကားကနေပြီးတော့ထွက်တော့သကူးမှာတခါဖြစ်တယ်။ဘာလို့ဖြစ်လဲဆိုတော့စက်ပေါ်နဲ့ဖြစ်တယ်။သကူးဘောနဲ့ကြီးပါ။အဲသကူးကနေထွက်လာပြီးတော့စစ်တောင်းရောက်ရောစစ်တောင်းကားမှာတခါဖြစ်တယ်။စစ်တောင်းကားမှာဖြစ်တာကြတော့လမ်းဆေးလျှောက်ခိုင်းတယ်ကျွန်တော်တင်ရတယ်လို့ကြည်တာပါလေ။ဘယ်ပါလို့ပို့လဲလဲတော့မေးရပါဘူး။အဲအဲ့ရနေပြီးထွက်လာထွက်လာထွက်လာနေပြီ။တက်ချိုထွက်မှာပဲတခါဆက်ဆက်တယ်။တထုံမှာပါလို့တထုံ။အဲ့ကြတော့ကားပေါ်တက်တယ်ဆိုမတင်ရတဲ့လူတွေရဲ့ဆက်ပေါ်တယ်ကြည့်တယ်။လူတိုင်းဆက်ပေါ်တယ်မဖြစ်တော့သူတို့ကားပေါ်တက်လာပြီးတော့သူလူတွေကြည့်လိုက်တယ်။ဒီလူကမတင်ရသေးတော့လို့ဆိုတော့အဲ့ဒီဆက်ပေါ်တယ်ကြည့်တယ်ပြီးအဲ့ဒီကအဲ့ကိုဆက်တာဆက်လို့ရှိတယ်။ဆက်အဲ့လိုဆက်တိုင်းဆက်တိုင်းတော့ဒီကားအောက်ခံကိုကားသမားပြရတယ်။ကောက်ကဲလာဒီဖြည့်ထဲရယ်ဒီဖြည့်ထဲညောကြပြရယ်၃နေရာ၄နေရာလောက်တော့ဆက်တယ
်ဘောလမြိုင်မြို့ဘက်ကနေရန်ကုန်ကိုအခုရက်ပိုင်းပြန်လာခဲ့သူတယောက်ကလည်းရန်ကုန်အပြန်တန်းတစ်လျှောက်ဆစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ VOE ကိုအခုလိုပြောပြပါတယ
်တချို့အိမ်ကြီးကားနဲ့လာတဲ့ဒီကတော့အာနည်းနည်းတော့အခက်ခဲရှိတယ်သူတို့တွေကနေမြန်းတယ်ဘယ်ကလာလဲဘယ်ကိုသွားမလဲတချို့ကားတွေကတော့ဒီမှန်ဒီနောက်ပေါင်းတွေကိုဖြုတ်ထိုင်တယ်တချို့ကားတွေကဒီမှန်နေပဲချခံတဲ့လူရဲ့အဖြစ်ကြီးတယ်ပြီးတော့အရှင်ပြည်တဲ့ကားဆိုဖြစ်သွားတယ်အရှင်မပြည်တဲ့ကားဆိုဖြစ်တယ်မင်းများနဲ့တယောက်တော့ရှိတယ်လူရောအရှင်နေကြည့်တယ်ပြီးတော့ပြည့်စည်ရဲ့အရှင်နေကြည့်တယ်ဒါတွေကိုကြည့်ကြည့်တယ်တော့အခင်က
မော်လမြိုင်ဘက်ကလာတဲ့အဝေးပြေးလမ်းတစ်လျှောက်နေရာလေးနေရာမန္တလေးဘက်ကပြန်လာတဲ့လမ်းတစ်လျှောက်နှစ်နေရာစသဖြင့်ဆစ်ဆင်းမှုတွေကိုလုပ်နေတယ်လို့ကိုရိုင်းကြုံတွေ့ရသူတွေကပြောပါတယ်အခုလိုမျိုးစစ်ဆေးခံရခြင်းအတွင်းမှာတချို့ဖမ်းခံရသူတွေလည်းရှိပါတယ်။မြောက်တဂုံမှာနေထိုင်တဲ့ကိုတီဟာနဲ့သူ့ရဲ့ဇနီးမတ်စွမ်းပြည့်စိုးမုံတို့အပါအဝင်လူငယ်လေးယောက်တကြံတွင်ခီးထွက်ပြီးအပြန်ပဲခူးတိုင်းရွှေရှင်မြို့နယ်ထဲမှာဖမ်းဆီးခံခဲ့ကြရပါတယ်။သူတို့ဖမ်းဆီးခံရတာနဲ့ပတ်သက်လို့ကိုတီဟာနဲ့ဤအကိုတဝင်းခွဲတော်သူက VOA ကိုအခုလိုပြောပါတယ်
။ဒီတကြံပိတ်ရက်ခီးသွားတယ်ပြီးသွားပြီးတော့ကျွန်တော်ပြန်လာမယ်ဆိုတော့21ရက်နေ့ပေါ့။အဲ့ဒီရုံးပြန်တာကိုပါညာဆိုတော့ပြန်လာတယ်ပြန်လာတဲ့အခါမှာကျွန်တော်တို့ဒီဇာကျူဟာဆိုတော့ကျွန်တော်တို့အဲ့ဒီဇာကျူဘူဟာဖြစ်တဲ့အခါမှာကျွန်တော်တို့ကိုဖုန်းဝင်လာတာကကယ်ဆယ်နေတယ်နဲ့ပြန်လာတဲ့အခါမှာအဲ့ဒါသူတို့ဖြစ်တယ်ပေါ့ဖြစ်တယ်ဆိုတော့ကျွန်တော်တို့ကလည်းယူတနန်းဖြစ်တာပဲဒီအိတ်ဖြစ်တယ်ပါညာသူတို့ဝိုင်းပြေးဖြစ်ချင်လို့ဆိုပြီးစကမ်းမှာခဏခေါ်လာတယ်ဆိုတော့အဲ့ဒါကိုကျွန်တော်စောင့်နေတာပေါ့နောက်တစ်ခုက9နိုင်ခွဲလောက်ညနေ9နိုင်ခွဲလောက်လဲကြောင်းကျွန်တော်တို့ကြရတာပေါ့နော်ကိုတီဟာစီကနောက်ဆုံးကြရတာသူတို့အထွေထူးမရှိဘူးတဲ့အေးဆေးဆေးပဲလေဒီသူတို့ကပေါ့မနက်ခင်မနက်မှာကားပေါ်တင်ပေးမယ်ပေါ့အေးဆေးပဲမနက်ပြန်လုပ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါနဲ့နောက်နေ့မနက်မှာပဲကြိုးမယ်ဆိုပြီးတော့ပဲစောင့်နေရတယ်နောက်နေ့မနက်ဖုန်းခေါ်တဲ့အခါမှာခေါ်လို့မရဘူးပေါ့စုံစမ်းစုံစမ်းနေနေမှာနောက်ဆုံးဒီမနေ့ကနေခင်မှာပေါ့သူတို့ဖြူဟာမှုဝင်တယ်ဖြူဟာမှုဝင်ပြီးတော့သူတို့စစ်ပြီးတော့ဒီဖြူဟာမှုခေါ်ရလို့လိုကြတယ်ဗျဟုတ်နောက်ဆုံးကြတာလေ
သူတို့လိုပဲရွှေကျင်ဘက်မှာဖမ်းဆီးခံရတဲ့လူတွေ၁၀ယောက်ထက်မနည်းရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြရင်းနဲ့ VOA ကတိကျအတည်မပြုနိုင်ပါဘူး။ဖမ်းဆီးခံရသူတွေဟာအခုအချိန်ထိမိသားစုတွေနဲ့တွေ့ဝင်မရသေးတယ်လို့ဘယ်မှာထိန်းချုပ်ထားတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ KNU နယ်မြေထဲမှာတင်တန်းသွားတက်လို့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးတယ်လို့တချို့ကလည်းပြောဆိုနေကြပါတယ်။ဒါပေမဲ့မိသားစုဝင်တွေကတော့ကြံတွင်ရက်တို့ခီးသွားကြပါဖြစ်တယ်လို့ပြောပါတယ်။ဖန်စီထိန်းသိမ်းထားတဲ့ရွှေကျင်ရဲစခန်းကို VOA ကဆက်သွယ်လာမှာတော့တာဝန်ခံဖြေဆိုပေးမယ့်အရာရှိမရှိတာကြောင့်ဖြေဆိုဖို့ညင်းတယ်လို့ဖန်စီခံရသူတွေနဲ့ပတ်သက်လို့သူတို့မသိဘူးလို့ပြောပါတယ်။ဆရာနာရှင်စံကျင်နဲ့လှုပ်ရှားမှုမှာပါဝင်သူအားပေးသူတွေကိုတရားစွဲဆိုဖန်ဝရန်ထုတ်ထားကြမှာပဲအခုလိုမျိုးအဝေးပြေးလမ်းတွေပေါ်မှာခီးသွားတွေကိုပို့ပြီးတော့ဆစ်ဆေးဖန်စီနေတာဖြစ်ပါရဲ့ရှင်
။မဆူမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ။